ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ရာနယ်ချီတဲ့ဒေသခံတွေတင်းရှောင်နေရတဲ့တရင်ကိုပြောပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်မြောက်ပိုင်းမှာဒီလ9ရက်နေ့ကစတင်ပြီး
တိုင်းပွဲဖြစ်ပွားတဲ့တိုက်ပွဲဟာ TNLA တအံပလောင်နဲ့SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းပူးပေါင်းတပ်ဖွဲ့တွေကတပ်ဖက် RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းတပ်ဖွဲ့တို့ကတပ်ဖက်စတင်ဖြစ်ပွားရာကနောက်ပိုင်းမှာအစိုးရတပ်မတော်ကပါပါဝင်လာတယ်လို့ TNLA ကတအံပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးချုပ်အိုက်ကျော်က VOA ကိုပြောပါတယ်။ဒီနေ့မနေ့ရှင်းနိုင်ပြီးသ
ောက်လာတာကြောင့် DNL နဲ့ SSPP ပူးပေါင်းတပ်ဖွဲ့ကတိုက်ထုတ်ခဲ့ကြောင်း2020ခုနှစ်အပြည့်ရထားချိန်မှာအစိုးရကြံ့မရော်နဲ့တိုက်ပွဲဖြစ်မှာကြောင့် DNL နဲ့ SSPP ကရှောင်ပေးခဲ့တဲ့နေရာကို RCSS ကဝင်ရောက်လာလို့တိုက်ပွဲဖြစ်ခဲ့ကြောင်း DNL ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဒုဗိုလ်မှူးကြီးဆိုင်းအောင်ခေကတော့DNL နဲ့ SSPP ပူးပေါင်းတပ်ကနားကျဲရွာဖုန်ကြီးကျောင်းမှာနေရာယူပြီးသူတို့တပ်ဖွဲ့ကိုစတင်ပစ်ခတ်တာလို့ပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းအောင်ခေကအခုလိုဆက်ပြောပါတယ
်။နေနေတန်းတရဲလို့တခါမှမရှိခဲ့ဘူးပါဘူးနော်။အဲ့ဒီနေနေတတကအရေးကြတဲ့သွားလာလုံချနေတိုင်းနေကြတာနေပေါင်းဆုံးချက်ကျော်ပြီးအဲ့မှာလေ။အဲ့ဒီအနေအီကနဆုံးစနေတော့မှပြန်လို့ထလာခါကြတော့မှပဲဒီလိုပြဿနာပေါ်လာတာပါနော
်ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား200ကျော်လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြောင်းလဲဒေသတွင်းကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်စစ်ဆောင်ကဟိုပိုင်ချင်ပြရအုပ်စုကပိုင်ချင်ပြရမှာဟိုနတ်ထိပ်ပြရပြီးတော့အဲ့ဒါ150လောက်ရောက်နေတယ်ဟုတ်ကဲ့ဒီမှဆန်ပြရကိုစစ်ဆောင်ရနတ်ထိပ်ရနတ်ထိပ်ရတိမ်းလုံးကတော့140လောက်ရောက်နေတယ်
စစ်ဆောင်စင်းတွေကိုတော့ကောက်ယူနေစေဖြစ်တာကြောင့်အသေးစိတ်မရရှိသေးဘူးလို့လည်းပြောပါတယ်။လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ TNLA အပါအဝင်မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ကရောတပ်မတော်ကပါတပတ်သက်ပြစ်ခတ်ရစဲရေးကျင်းပထားချိန်မှာဖြစ်ပွားနေတာပါ။နိုင်ငံရေးလေးလာတုံးသက်သူတီဘောမျိုးနယ်ကအငိမ့်စားပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတော့လက်ရှိတိုက်ပွဲတွေဟာနေမြေပိုင်ဆိုင်မှုအပေါ်အခြေခံပြီးဖြစ်ပွားတာဖြစ်ကြောင်းနဲ့ဆွေးနွေးအပြေရှာဖို့လိုအပ်ကြောင်းအခုလိုတုံးသက်ထားပါတယ်။
အဓိကကျွန်တော်ဒီတော့ကတော့နည်းနည်းစိုးမိုးဖို့ဟာနေရာလူတာပေါ့ဒီပြဿနာဖြေရှင်းပေးဖို့ကကြတော့ပရိုဂျီပဲဆွံ့ရင်းရင်လည်းဖြစ်နိုင်တယ်သို့တော်လည်းအဓိကအားဖြင့်တော့နောက်အနာဂတ်မှာကျွန်တော်တို့သွားမဲ့ဖက်ဒရယ်စနစ်မှာပေါ်လာတဲ့ဒီကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေအဲ့ဒီဟာတွေနဲ့ဆက်ဆက်နေလိမ့်မယ်ဆက်ဆက်ပြီးတော့ဖြေရှင်းမှဒီကောင်ပြတ်မယ်ထင်တယ်အဲ့တော့ပြောချင်တာကဒီနည်းနည်းဆွံ့ရင်းဝဲမှာအားလုံးဒီဖွဲ့တွေအားလုံးပါဝင်နိုင်ပြီးတော့အဲ့ဒီကိစ္စကိုသူတို့ဒီမြင့်မြင့်နဲ့သူတို့ဦးနိုင်နိုင်မှအဲဒါပြည်နယ်နဲ့လို့ဖြစ်နေရ
ဒီလ9ရက်နေ့ကဒီဘောမျိုးနယ်အတွင်းမှာ RCSS ရှမ်းပြောင်းနဲ့ SSPP ရှမ်းတောင်တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့9ရက်နေ့ကတော့နမ်တူမျိုးနယ်မှာ RCSS နဲ့ DNL အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ TNL နဲ့ SSPP ရှမ်းမြောက်အဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။တိုင်းသားလူမျိုးစုတွေအကြားမှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာသာမကတောင်ပိုင်းကကဒူးကြီးမောင့်မယ်ဒေသအရှေ့ပိုင်းကမိုင်းတုံမိုင်းဆက်ဒေသတွေမှာလည်းနေမြေပိုင်ဆိုင်မှုအရစီးရေးပြပခတ်ဖြစ်ပွားတာတွေရှိခဲ့ဘူးပါတဲ့။တချိန်တည်းမှာတော့ TNLA အဖွဲ့ရဲ့လှုပ်ရှားမှုတွေရှိနေတဲ့မန္တလေးတိုင်းမိုးကုတ်မြို့မှာလည်းဒေသခံစီးပွားရေးသမားတို့ကိုဖမ်းဆီးတဲ့ဖြစ်စဉ်တွေရှိနေပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။